Welcome to the Voice of America in Burmese.
mingla nyane khin ma taw ta shin mya shin American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ29ရက်တောက်ကြနေ့ညနေခင်း6:00 AM စီစဉ်တွေကိုလိုင်းတိုမီတာ19.25ငါတို့ကနေတိုက်ရိုက်ထုတ်လင်းနေပါပြီ။ကျမနှောင်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညနေခင်းသတင်းတွေကိုမတ်အင်ဂျင်နီနဲ့အတူတင်ဆက်ပေးမှာပါ။Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟန်မင်းကဒီလူမျိုးနွယ်စုအလိုက်အစွဲထားမှုတွေကိုရှောင်ကျဉ်ဖို့တိုက်တွန်းလိုက်တာ။နောက်ဒီမြန်မာနိုင်ငံမှာစီးပွားရေးချက်တွင်လုံခြုံသွားနိုင်ဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကဆန္ဒရှိနေတာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရွေးကောက်ပွဲအပြီးအစိုးရတင်လက်ထက်မှာမီဒီယာနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့နီးဥပဒေတွေထွက်ပေါ်လာဖို့အားကြောင့်မျှော်လင့်နေကြပါသလဲ။
ပေါ်မှာပြမှာကကျွန်တော်တို့ဒီရေဒီယိုဟိုကတော်တော်ကအရေးကြီးတယ်လေအဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြအရေးကြီးတယ်ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါတချို့ကဆက
်မ BNI ရဲ့ Director ကိုခိုင်မြတ်ကျော်ကပြောတော်တာပါရှင်ပြည်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင် NLD ပါတီကောင်းဆောင်သူဦးဖြစ်တဲ့ဦးညံဝင်းရဲ့ဂျပန်ခီးစဉ်နောက်ဆုံးသတင်းနဲ့ဒီကနေ့မှာပဲစကိုင်းတိုင်းထက်မှာပြင်းအား9.5အဆင့်ရှိတဲ့ငလင်းလှုပ်သွားတဲ့အခြေအနေနဲ့အတူဖက်ကန်ဒေတာမှာဘာကြောင့်ဌာနတွေပြနေကြသလဲဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစည်းအဝေးမင်းမြန်ခန့်တဲ့သတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တောက်ကြတဲ့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ Roman Catholic ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကလူမျိုးနွယ်စုအလိုက်အစွဲထားမှုကိုရှောင်ကျဉ်ဖို့နဲ့စင်စင်ဆာဆာရွေးချယ်မှုပြုလုပ်ကြဖို့ကညာလူငယ်တွေကိုတိုက်တွန်းလိုက်ပါတယ်။ခွဲခွဲခြားခြားနဲ့ခက်ခဲတဲ့လမ်းကိုရွေးမလား။ဒါမှမဟုတ်ကိုကိုရိုင်းကောနောက်ဒီခက်ခဲတွေကိုကြော်လာနိုင်တဲ့အခွင့်အလမ်းတွေကိုရွေးချယ်မလားဆိုတော့လမ်းနဲ့လမ်းမှာဘယ်လမ်းကိုကိုကလိုချင်တာပါလဲလို့ပုပ်ယဟန်မင်းကြီး Francis ကပြောပါတယ်။တောင်းနဲ့ချီတဲ့ငယ်ရွယ်သူအာဖရိကန်လူငယ်တွေကိုကင်ညာနိုင်ငံကကဆာရနီအားကစားရုံမှာပုတ်ယဟမင်းကအခုလိုပြောသွားတာပါဒါအပြင်အကြမ်းဖက်မှုလက်ဆမှုနဲ့ပတ်သက်တဲ့သူတို့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့လဲဆူတောင်းမှုနဲ့အကြမ်းဖက်မှုလုပ်ရက်တွေကိုရှောင်ရှားဖို့လဲပြောဆိုပါတယ်အခမ်းအနားပြီးဆုံးပြီးနောက်ကင်ညာနိုင်ငံကကက်သလစ်ဘုန်းတော်ကြီးတွေနဲ့အားကစားရုံမှာပဲတွေ့ဆုံပြီးလေးစိတ်ကိုထွက်ခွာခဲ့ပါတယ်ပုတ်ယဟမင်းဟာကင်ညာနိုင်ငံကယူဂန္ဒါကိုတွားရောက်มาဖြစ်ပြီးစနေနေ့မှာတော့ယူဂန္ဒါမှာရှိနေမှာပါအဲ့ဒီနောက်တနင်္ဂနွေနေ့မှာဗဟိုအာဖရိကသမ္မတနိုင်ငံကိုတွားရောက်มาဖြစ်ပါတယ်ခင်ဗျာ
ဂျမနီနိုင်ငံကိုအကြီးအကျယ်တိုက်ခိုက်ဖို့စီစဉ်နေသူတွေလို့တန်တရားရှိသူနှစ်ဦးကိုဘာလီမြို့မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်။ NDA ပေးလာနိုင်ခြေရှိတဲ့အပေါ်မှာရာဇဝတ်သားတွေကိုကင်တွယ်တဲ့ဘာလီရဲတပ်ဖွဲ့နဲ့အစိုးရရှေ့နေရုံတို့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းဘာလီရဲတပ်ဖွဲ့ပြောခွင့်ရ Stephen Redleach ကပြောပါရယ်။တန်တရားဖြစ်ဖွယ်အခြေအနေတွေတွေ့ရှိခဲ့ရတာကြောင့်တပ်တွေအချက်လက်တွေကိုပုံမစုဆောင်းနိုင်ဖို့အစ္စလာမ်ယဉ်ကျေးမှုဌာနတစ်ခုကိုဝင်ရောက်ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးအဲ့ဒီမှာအသက်28နှစ်အသက်46နှစ်အရွယ်အမျိုးသားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းသူကပြောပါရယ်အခုဖမ်းဆီးထားသူတွေရဲ့ကားတွေကတန်တရားဖြစ်ဖွယ်ရာပစ္စည်းတွေကိုစစ်ဆေးနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်လောလောဆယ်အထိကတော့ဘာလီမြို့မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့အနေအထားတော့မတွေ့ရသေးဘူးလို့ရဲကပြောပါရယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီလာတွင်လူ130ကျော်တိုက်ဆုံးခဲ့ရတဲ့ပြစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဥရောပအာဏာပိုင်တွေကလုံခြုံရေးတတိအကြီးအကျယ်ထားဆောင်ရွက်နေကြတာဖြစ်ပါရဲ့ရှင်
။ဘယ်လ်ဂျီယံနိုင်ငံမျိုးတော်မှာ9ရက်ကြာလုံခြုံရေးအဆင့်အမြင့်ဆုံးသတ်မှတ်ပြီးတဲ့နောက်အခုခါမှပြန်လည်ရှော့ချလိုက်ပါရယ်။တီတီကြကြနဲ့ရှင်းရှင်းလင်းလင်းပြောရရင်တော့ဒီလုံခြုံရေးအဆင့်3ရဲ့အဓိပ္ပာယ်ကတိုက်ခိုက်လာနိုင်မှုဖြစ်နိုင်ခြေရှိပြီးလက်တွေ့ဖြစ်လာနိုင်တာကိုဆိုလိုပြီးဒီ OCAM အဆင့်4ကနေ3ကိုရှော့ချလိုက်တဲ့နောက်ွယ်ကအချက်ဟာတိုက်ခိုက်လာနိုင်ခြေရှိနေစေဖြစ်တယ်လို့ယုံကြည်ရပေမဲ့တခြားအချက်လက်တွေကိုကြည့်လိုက်ရင်တော့ဒီလိုတိုက်ခိုက်လာနိုင်တဲ့အနေအထားမရှိတော့ဘူးလို့ Belgium ဝန်ကြီးချုပ် Charles Michel ကပြောပါရယ် Brussels မြို့တော်မှာလုံခြုံရေးဆက်လက်တိုးမြင့်ထားပြီးမြို့တော်တဝန်းလုံခြုံရေးတပ်ဖွဲ့ဝင်တွေအားဆောင်ကျက်ကြည့်ရှုနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်နိုဝင်ဘာ17ရက်နေ့တုန်းကပါရီမြို့မှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ပြင်သစ်နဲ့ Belgium အကြမ်းဖက်သမားတွေကနောက်ထပ်တိုက်ခိုက်မှုတွေလုပ်လာနိုင်တယ်ဆိုတော့စိုးရိမ်ပူပန်မှုတွေကြောင့်လုံခြုံရေးတင်းကျပ်ထားတာပါပါရီမျိုးကတိုက်ခိုက်မှုအတွင်းပါဝင်ခဲ့တယ်ဒါမှမဟုတ်ကူညီခဲ့တယ်လို့တန်မြတ်ရှိနေတဲ့ Belgium နိုင်ငံသားတဦးကိုတော့ Belgium အာဏာပိုင်တွေကလိုက်လံရှာဖွေနေပြီးအခုခါမှာတော့ရဲတွေကလူ5ဦးကိုအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါရခင်ဗျာ
UAE Arab Sobamya နိုင်ငံရဲ့အဘူဒါဘိုင်းမြို့တော်မှာပထမဆုံးတရားဝင်အဖြစ်အစ္စရေးနိုင်ငံရဲ့အစိုးရဆိုင်ရာကိုယ်စားလှယ်အဖွဲ့ရုံးခန်းဖွင့်လှစ်မှာဖြစ်တယ်လို့တောက်ကြနေ့ကအစ္စရေးအစိုးရအရာရှိတွေကြေညာခဲ့ပါတယ် IRENA ခေါ်နိုင်ငံတကာပြန်လည်ပြည့်ဖြိုးမြဲစွမ်းအင်အေဂျင်စီအတွက်အစ္စရေးကိုယ်စားလှယ်အဖွဲ့အနေနဲ့ရုံးခန်းဖွင့်ဖို့ပြင်ဆင်နေတာဟာနောက်ဆုံးအဆင့်ရောက်နေပြီလို့လည်းအစ္စရေးတန်ရာရှိတွေရဲ့ပြောဆိုချက်တွေကိုကူကားပြီးအစ္စရေးနိုင်ငံထုတ်ဟာရစ်သတင်းစာမှာဖော်ပြထားပါတယ်။အစ္စရေးကိုယ်စားလှယ်ရုံးဖွင့်လှစ်မဲ့ကိစ္စနဲ့ပတ်သက်လို့ UAE အရာရှိတွေကတော့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိခဲ့ပါဘူး။တရားဝင်တန်တမာရေးအဆက်ဆက်မရှိတဲ့ Israel နဲ့ UAE နှစ်နိုင်ငံကြားမှာတော့ဒီကိုယ်စားလှယ်အဖွဲ့ရုံးကလှုပ်ဆောင်မှုမရှိပေမဲ့ IRENA အတွက်ပဲတန်တမာရေးအရာဆောင်ရွက်မှာဖြစ်တယ်လို့ Israel အရာရှိတွေကပြောပါရယ်။Egypt, Jordan နိုင်ငံတွေကလွဲပြီး Israel ဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့တရားဝင်တန်တမာရေးထူထောင်မှုမရှိပေမဲ့လို့လဲမကြာသေးခင်နှစ်တွေအတွင်းမှာအာရက်ခေါင်းဆောင်တွေနဲ့နောက်ွယ်မှာတွေ့ဆုံပြီးပူးတွဲအလုပ်လုပ်နေတာတွေကိုတန်တမာနီးလန်းကတဆင့် Israel ကတိုးမြှင့်ဆောင်ရွက်နေပါတယ်ရှင်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အောက်ကြောင်ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်။စကိုင်းတိုင်းမုံရွာမြို့နယ်အနောက်မြောက်ဘက် 52 ကီလိုမီတာအကွာဝေးမှာ 5.5 ပြင်းအားရှိတဲ့ငလျင်ဒီကနေ့မနက်စောပိုင်းကလှုပ်ခတ်သွားတယ်လို့ American ဘူမိတိုင်းထွာရေးဌာနကထုတ်ပြန်ပါရယ်။မြေအောက် 22.42 ကီလိုမီတာကိုဗဟုပြပြီးဒေသစံတော်ချိန်မနက်တနားရီခွဲလောက်ကလှုပ်ခတ်သွားတာလို့စင်ဝါသတင်းဌာနကဆိုပါရယ်။ထိုင်းစီးပွားရေးလုပ်ငန်းတွေအိန္ဒိချင်းမြန်မာနိုင်ငံထဲမှာချက်ထွင်လုတ်ကင်သွားနိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကထိုင်းဆိုးရွားကိုကူညီပံ့ပိုးပေးဖို့ဆန္ဒရှိတယ်လို့ထိုင်းကုန်သွယ်ကြီးများအသင်းတက်သူ AEC မဟာဗျူဟာဌာနကပြောဆိုတာကိုထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာဒီကနေ့ဖော်ပြထားပါတယ်တရုတ်နဲ့ VNN အစိုးရတွေကတခြားနိုင်ငံတွေမှာလှုပ်ဆောင်ခဲ့တယ်လို့မျိုးထိုင်းနိုင်ငံအနေနဲ့လည်းအိန္ဒိချင်းမြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်သွားနိုင်ဖို့ထိုင်းဝန်ကြီးချုပ်ဒါမှမဟုတ်ဒုဝန်ကြီးချုပ်ကိုရိုင်ဦးဆောင်ပြီးတရားဝင်အခီးစဉ်တွေစီစဉ်သင့်တယ်လို့ AEC မဟာဗျူဟာဌာနအကြီးအကဲပစဒီပိုဆာရမ်ကပြောပါရယ်ထိုင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားအချက်အလက်အပြန်အလှန်ဖလှယ်မှုတွေနဲ့တရားဝင်စီးပွားရေးခီးစဉ်တွေကနေနှစ်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါရယ်မြန်မာနိုင်ငံတွင်းမှာထိုင်းစီးပွားရေးလုပ်ငန်းတွေမချက်ထွင်နိုင်ပဲဖြစ်နေရတာဟာမြန်မာနဲ့ဆက်ဆံရေးပြတ်တောက်နေတာကြောင့်အဓိကဖြစ်တယ်လို့လည်းထောက်ပြတာရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်ထိုင်းဆိုရဟာကိုယ့်ဘက်ကဥဆောင်ချင်းကတ်တာမျိုးလုပ်လို့မရှိဘူးလို့လည်းသုံးသပ်သူတို့ကပြောပါရယ်။မကြသေးခင်နှစ်ပိုင်းတွေကဆလို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိလာခဲ့ပြီးတဲ့နောက်အရင်စစ်ဆိုရလက်ထက်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတော်များများပြန်လည်ရုပ်သိမ်းခဲ့သလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းအရင်ကတည်းကစာရင်ပိုးများလာခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအမဲပြတ်သက်နိုင်ရခဲ့တဲ့အပေါ်နိုင်ငံတကာကအထူးအမှတ်ပြုပြောဆိုတာတွေအများပြားရှိခဲ့ပြီးတဲ့နောက်အမီမဲဆင်းတင်သွင်းခံထားရတဲ့မြန်မာကုမ္ပဏီတွေကိုအမေရိကန်ကအစိုးရကဖယ်ရှားပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေပုံမဝင်အောင်လုပ်ကင်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါရခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြာသပတေးနေ့ညနေပိုင်းကရှီယာဘလီကျောင်းထဲကိုစီးနင်းဝင်ရောက်ပြီးပြစ်ခတ်ခဲ့တဲ့တနက်သမားတွေကိုခြေအားခံလိုက်ပြီးဖမ်းဆီးဖို့ရဲတပ်ဖွဲ့ကစူးစမ်းနေပါတယ်ဒီအကြမ်းဖက်မှုကြောင့်အမျိုးသားတအုပ်သေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွအုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့အစိုးရ Islamic အုပ်စုတွေရဲ့ Internet Online လှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့ American ပြည်ထောင်စုအခြေစိုက် Site ထောက်လန်းရေးဝန်ဆောင်မှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဗလီဆီယာတအူးတည်ဆုံခဲ့ပြီးဒဏ်ရာရသူ3ဦးဟာလည်းဆေးရုံမှာစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လို့ပြည်တွင်းရုပ်သံသတင်းတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေတိုးလာနေပြီလားဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေရှိနေချိန်မှာပဲဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တာပါရှင်
။လာမယ့်2016ရီယိုမြို့မှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲအပါအဝင်နိုင်ငံတကာပြေးကုန်ပြေးအားကစားပွဲတွေမှာရုရှားအားကစားသမားတွေပါဝင်ခွင့်ပိတ်ပင်ခံလိုက်ရပါတယ်။ရုရှားပြည်ခုံပြည်အားကစားသမားတွေကအစိုးရကိုယ်တိုင်ကတရားမဝင်စီတုံဆွဲဖို့အားပေးတဲ့အစီအစဉ်မှာပါဝင်နေကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ကမ္ဘာအားကစားအသင်းကြီးတစ်ခုဖြစ်တဲ့နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ကရုရှားပြည်ခုံပြည်ကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်အကန့်အသတ်မရှိပိတ်ပင်လိုက်တာပါအခုလိုပိတ်ပင်လိုက်တဲ့ဆိုတာကိုတော့မော်နာကိုမြို့မှာကောင်စီအစည်းအဝေးတည့်ရဲ့ကျင်းပအပြီးမှာနိုင်ငံတကာပြည်ခုံပြည်အဖွဲ့က ကြာတာရင်းနေ့မှာအတည်ပြုပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရုရှားပြေးခုံပြေးအဖွဲ့ချုပ်ကကြားနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတာမျိုးလည်းမရှိဘူးလို့နိုင်ငံတကာပြေးခုံပြေးအဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတအိုဘားမားနဲ့မိသားစုတွေကျေးဇူးတော်နေ့ဆင်နွှဲနေချိန်မနေ့ကကြာတာပတင်းနေ့ကအင်ဖြူတော်ခြံဝင်းကိုခုံကျော်ဝင်ရောက်ခဲ့တဲ့အမျိုးသားတအူဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်အမေရိကန်အလံကိုကိုမာပတ်ထားတဲ့ဂျိုးဆပ်ကပူတိုဟာချန်စီယိုကိုခုံကျော်ပြီးမကြခင်မှာပဲလုံခြုံရေးအထူးတပ်ဖွဲ့တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်သူဟာဖိုင်ရက်တစ်ခုကိုလက်မှာကင်ထားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပေမဲ့အထဲမှာဘာပါလာလဲဆိုတာတော့သေချာမသိရသေးပါဘူးသူဘာကြောင့်အခုလိုအင်ဖြူတော်ချန်စီယိုကိုခုံကျော်ဝင်ရောက်ခဲ့တာလဲဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရက်စစ်ပြန်ဟောင်းတအူအခုလိုပဲချန်စီယိုကိုကျော်ဝင်ခဲ့ပြီးအင်ဖြူတော်တွင်းကိုမဝင်ရောက်နိုင်ခင်လုံခြုံရေးအထူးတပ်ဖွဲ့တွေကသူ့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်
The Voice of America The OA တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မှအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုးရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။မြန်မာနိုင်ငံစကိုင်းတိုင်းမုံရွာမြို့နယ်အနောင်မြောက်ဘက်52ကီလိုမီတာအကွာမှာမြစ်အောက်အနက်22.4ကီလိုမီတာကိုဗဟိုပြုပြီးတော့ဒီကနေ့မနက်အစောပိုင်းကပြင်းအား 5.5 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်သွားပါတယ်။တခါနေ့လယ်ပိုင်းမှာလည်းနောက်ထပ်ငလင်ငယ်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်။ဒီအခြေအနေပတ်သက်လို့မင်းကင်းဒေတာခန့်တူကိုကျမတို့အတန်မလွင့်ခင်ကလေးမှာပဲကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မုံရွာတဝိုက်ပေါ့လေအဲ့မှာငလျင်လှုပ်သွားတယ်လို့ကြားလို့အဲ့ဒီအခြေအနေလေးသိကြလို့ပါ။ဟု
တ်ကဲ့။အော်ဒီမှာဒီရောမပြည့်စုံအောင်စီဟုတ်တယ်ဒီဘက်လည်းဒီလက်တည်းစီ3နာရီကျော်ကျော်လောက်ကကြီး
။3နာရီကျော်ကျော်လောက်ကဆိုတာကမနေ့အစောပိုင်းလားအခုညနေလား
။ညနေအစောပိုင်းကိုဒီမှာမပြည့်စုံဘူးမနေ့အစောပိုင်းလည်းလှုပ်တယ်လို့ကြားရရှိ။ညနေ3နာရီကျော်ကျော်လောက်ရှိ
။ညနေ3နာရီလောက်ကထပ်ပြီးတော့လှုပ်တာလား။
ရှင်းနေ
ငါလောက်ပါရှင်း။ဟုတ်ကဲ့ဘလောက်ပြင်းလဲ
။ဘာသာရေးရဲ့နောက်လဲ။ဒါလည်းမဟုတ်ဘူးဒီဘက်ကတိုင်းနေအောင်သွားပြည့်ပြည့်လာသွားတော့။ဟာဘာတော့ဒီနောက်ကလုံးဆိုင်ကြီးကျော်ကျော်လောက်ပါရှင်း။လုံးဆိုင်ကြီးနဲ့ဆယ်မိနစ်နဲ့၅မိနစ်နဲ့ကျော်ကျော်လောက်
ဒီကနေ့မြန်မာနိုင်ငံတွင်မှလှုပ်ခတ်သွားတဲ့ငလင်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရနိုင်ကမေးမြန်းတင်ပြသွားတာပါရှင်။ Facebook လူမှုကွန်ရက်ဆာမျက်နှာမှာတော့ငလင်ကြောင့်ဖျားစီတီတချို့ပျက်စီးနေတဲ့ပုံတွေကိုလည်းတွေ့ရပါတယ်။ခုတော့ဥညာဝင်းရဲ့ဂျပန်နိုင်ငံခီးစင်ဖက်တင်ပြပါမယ်။ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရတိုချိုမြို့ကိုရောက်ရှိနေတဲ့ NLD ပါတီခေါင်းဆောင်တဦးဖြစ်သူဥညာဝင်းဟာဒီကနေ့မနက်မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပါတယ်။နေ့လယ်ပိုင်းမှာတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဝင်ရောက်ကူညီပေးနေတဲ့ Japan Foundation ဥက္ကဋ္ဌ Mr. Sasakawa နဲ့လည်းတွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာကိုရိုင်းပါဝင်ခဲ့တဲ့ NLD LA ဂျပန်ဌာနခွဲကကိုကျော်သူခေါ်ကိုမိုးဝေရန်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
NLD ပါတီရဲ့အတွင်းမှဦးညံဝင်းကအခုဂျပန်နိုင်ငံကိုရောက်ရှိနေတဲ့အချိန်မှာဒီကနေ့မှာဘယ်သူတွေနဲ့တွေ့ဆုံတာမျိုးရှိပါလဲခင်ဗျ။အ
ဲကျွန်တော်တည်တော့တော့မနက်ဒီနေ့မနက်ပေါ့နော်7နာရီခွဲကနေ12နာရီချီဂျပန်နိုင်ငံသားဝင်ဘူမီချီစတာနဲ့တွေ့ရတယ်တော့ပြရပါတယ်။အဲ့လည်းဘက်မှာတော့ဟိုဒီဂျပန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုယီဆာဇာကာဝါနဲ့တွေ့ပါတယ်။အဲ့မှာတော့ကျွန်တော်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။သူကနေ့လယ်စာနဲ့တကယ်ခံပါတယ
်။ဟုတ်ကဲ့မနက်ပိုင်းဂျပန်နိုင်ငံသားဝင်ကြီးဟိုဖူမီယိုခီရှိတာနဲ့တွေ့တဲ့အချိန်မှာဟိုသူတို့ဘာအကြောင်းအရာတွေဆွေးနွေးတယ်လို့သိရပါလဲ
အဲသိစိတ်ကတော့ကျွန်တော်မသိရပဲနဲ့ဒီမျိုးသားဒီကုစီဘက်ကျောင်းဒီဒီဘက်ကမှအွန်လိုင်းနဲ့အတွက်သူငယ်ဝမ်းမြောက်ကြောင်းတော့ပြောဆွဲလို့သိရပါပါခင်ဗျာ
ဟုတ်ကဲ့နေ့လယ်ပိုင်းမှာဂျပန်ဖောင်ဒေးရှင်းကဟိုမစ္စတာဆာဇာကာဝါရုနဲ့တွေ့တဲ့အချိန်မှာရောဘလို့အကြောင်းအရာတွေကိုဆွေးနွေးကြတာသတိပြုမိလဲခင်ဗျာ
ဟုတ်ကဲ့ချင်းအားပြတော့တနာဤခွဲလောက်တော့အချိန်ကြာပါတော့ဒီထဲမှာသူတို့ဘာငင်းကြိုင်း process တွေပေါ့နော်ဒီတိုင်းသားဖွဲ့နံပါတ်ထိုးတဲ့ကိစ္စလို့ပါလို့ပေါ့နောက်တစ်ခုကသူကိုယ်တိုင်ကလည်းနေဆက်ကိုအချိန်မောင်းများစွာရောက်ခဲ့တဲ့အတွက်တိုင်းသားဒေသတွေမှာဖြစ်တဲ့နေထားကို Mr. Sasakawa ကိုယ်တိုင်ဒီနေဆက်ကိုအချိန်မောင်းများစွာရောက်ရှိခဲ့ကိုသူကိုယ်တိုင်တော့ပြပါပါတယ်သူဒေါက်တာဆန်းစုကြည်ကိုသူတင်ပြခဲ့တယ်ပေါ့နော်ဒေါက်တာဆန်းစုကြည်နဲ့ဆက်တဲ့ထောက်ပံ့ပေးလို့ဟိုဝမ်သာကြောင်နဲ့ကျေးဇူးတင်ကြောင်လည်းပြောဆိုရတော့သူကိုယ်တိုင်တော့ပြပါပါတယ
်ဟုတ်ကဲ့အဲ့တော့ Japan Foundation အနေနဲ့ကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာအခြားဘယ်လိုအကူအညီတွေဆက်ပေးသွားမယ်လို့ပြောတာရှိပါလဲ
သူတို့ဘက်ကအခုလောတယ်ကြီးဂျပန်ဖောင်ဒေးရှင်းကဒီသူတို့ရဲ့ဒါရိုက်တာတယောက်ကိုလည်းမာပြီးပြတ်ပေါ့နော်ဒီဝိုင်းဆိုင်တဲ့ဂျာတော့သူတို့ကိုလည်းခံထားပြီးဖြစ်တဲ့အကြောင်းပေါ့နော်နောက်တစ်ခုကအဲဒီကချက်တယ်နေဆက်တွေသားအတိုင်းသားတွေမှာတော်တော်လေးဒုက္ခရောက်နေအနေထားကိုသူကိုယ်တိုင်နဲ့ဆက်ပြောပါနောက်တစ်ခုကသူတို့ဂျပန်လူမျိုးတွေနေတဲ့ဒီကျွန်တော်တို့ကမ္ဘောဒီးယားမှာပေါ့နော်ဒီမျိုးပိုင်းတွေရှင်းလင်းပေးမှုတဲ့ဒီအတွေ့အကြုံတွေရှိတယ်ကျွန်တော်ဒီပညာတွေလည်းရှိရတယ်နော်ဒီအတွေ့အကြုံတွေပေါ့ကျွန်တော်တို့ဥပမာနိုင်ပါဒီမှာတိုင်းလာတဲ့ဒါကအဲဒီစစ်တပ်ကခွင့်ပြုမယ်ဆိုရင်တို့ကဒီမိုင်းရှင်းတဲ့ကိစ္စတွေဘာလို့လဲသူလုပ်ပေးနေတာဆိုပြီးကံလန်းပြောဆိုရတယ်ရှိပါတယ်။နောက်တစ်ခုလက်ရှိလည်းတို့တိုင်းလာတဲ့ဒါကဆန်စီပေးရစအကောင်ထောက်ပံ့လူတန်းနေတဲ့အကြောင်းလည်းပြောဆိုပါတယ်။နောက်အာကစားနဲ့ပတ်သက်လို့လည်းတို့ဘက်ကဘယ်လိုလဲဆိုတော့ဒီဂျပန်ဘောလုံးလောကအစမှာကမ္ဘာဘောလုံးကြီးကဆရာလာပြီးတင်လိုက်ခဲ့တဲ့ဒီတို့ဂျပန်မျိုးတွေကအခုအာရှနဲ့ကမ္ဘာမှာပေါ့နော်ဒီချိန်ချိန်တန်းရောက်နေပေါ့နော်။အဲဒီတို့အတူပဲမာပြည့်ရဲ့ဒီအာကစားနဲ့ပတ်သက်ပြီးတော့တို့တွေကဒီပြရတို့ဒီပညာတို့ကံလန်ပေးတယ်အဲ့အတွက်ကိုလည်းကမာနောက်လာမယ်ဆိုတာအနေနဲ့ဒီ2020အိုလံပစ်မတိုင်ခင်ပေါ့နော်ဂျိုတင်ကူကြီးတောင်းခံနိုင်လို့ဆိုတာပြောဆိုပါရစေတို့လည်းအကူအညီပေးဖို့အပိုင်းတွေကိုတော်တော်လေးကိုပြောဆိုပါရစေ
အဲ့တော့ဒီကနေ့ညနေမှာဂျပန်ဆက်သွယ်ဒုဝန်ကြီးနဲ့ဥညာဝင်ညစာစာပွဲတက်ရောက်နေတယ်လို့သိရပါတယ်အဲ့တော့ဒါကဘယ်လိုထူးခြားချက်ရှိပါလဲခင်ဗျာ
ကျွန်တော်လေးလည်းပြောတဲ့အစကားနဲ့ဆက်ဆက်မယ်ဆိုရင်တော့တို့ဂျပန်ကဒီဥမာဆက်သွယ်ဉာဏ်ဆွဲအပိုင်းမှာဂျပန်ရဲ့အခုစာတိုက်လောကဒီစီပေါ်တာပါညာကဘာမှထိတ်တန့်နံပါတ်1ပေါ်တာအဲ့ဒါလေသူတို့အနေနဲ့ကူညီပေးခြင်းနဲ့ဆိုဒီကမ်းလှမ်းတဲ့အချက်တွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးညံဝင်းရဲ့ခီးစဉ်နောက်နေ့ဒီမှာဘာအစီအစဉ်တွေရှိပါလဲခင်ဗျအ
ဲနောက်နေ့ရောမနက်ဘက်မှာတော့ကျွန်တော်တို့မနက်ပိုင်းမှာယုံမီယုံကြီးရှင်းဖို့နဲ့တွေ့ဖို့အစီအစဉ်ရှိတယ်နောက်နေ့လည်းပိုင်းမှာတော့မြန်မာဂျပန်ဟိုပွဲတော်ပေါ့နော်အဲ့ပေါ်လည်းသူတက်ရောက်ဖို့ရှိပါတယ်ဒီဂျပန်ဝင်ကြီးချုပ်ကတော့ဦးစီးပြီးလုပ်တဲ့ပွဲတော်ဖြစ်ပါတယ်တော်တော်လေးလည်းစီကားတိုက်မြတ်တဲ့ပွဲတော်ဖြစ်ပါတယ်နောက်ဒီနေ့ဝင်နေ့မှာတော့ဒီကျွန်တော်တို့ဗမာနိုင်ငံသားတွေနဲ့တွေ့ဖို့လည်းအစီအစဉ်ရှိပါတယ်ခင်ဗျ
ကိုကျော်သူကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ရပါတယ်ခင်ဗျ
ဥညာဝင်ရခီးစဉ်နဲ့ပတ်သက်လို့ NLD LA ဂျပန်ဌာနခွဲကကိုကျော်သူခေါ်ဒီမိုဝရန်ကိုကိုညာဝင်အောင်ကမေးမြန်းခဲ့တာပါ။ဒါဟာဥညာဝင်ရဂျပန်ခီးစဉ်အဖြစ် NLD ပါတီရွေးကောက်ပွဲအနိုင်ရတဲ့နောက်ပိုင်းပါတီကောင်းဆောင်သူဦးရဲ့ပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်။ VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရွေးကောက်ပွဲပြီးထပ်ပေါ်လာမယ့်အစိုးရတည်လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထပ်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းမီဒီယာလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်။မီဒီယာလုပ်ငန်းတွေပို့ပြီးတော့ကြည်ကြဲပြင်းပြတ်နဲ့ပွင့်လင်းလွတ်လပ်လာမယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုနေကြတာနဲ့ပတ်သက်ပြီးမြင့်မခသတင်းအေဂျင်စီကမမေတကြံဟင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာရုပ်သံတွေမီဒီယာလုပ်ငန်းတွေလုတ်ကင်မှုအတွက်စောင့်မျှော်နေကြတဲ့သူတွေရှိပါတယ်။ကြံကြားရေးဝန်ကြီးဌာနကတော့နောက်တက်လာမယ့်အစိုးရလက်ထက်မှာပဲလုတ်ကင်နိုင်တော့မယ်လို့ပြောဆိုလိုက်ပါတယ်ရှင်။နိုဝင်ဘာ25ရက်နေ့ကရန်ကုန်မြို့ချက်ထရီယံဟိုတယ်မှာပြုလုပ်ခဲ့တဲ့မြန်မာသတင်းမီဒီယာများဖွံ့ဖြိုးတိုးတက်ရေးနဲ့လွတ်လပ်ပြီးအမိခိုကင်းရေးကောင်းစင်နဲ့ပြုလုပ်တဲ့အလို့ယုံဆွေးနွေးပွဲမှာဦးကျင်းစွေကပြောကြားခဲ့တာပါ။
Amateur Broadcast Council ဒီအခုဒီဟာ document အနေနဲ့ကျွန်တော်တို့ကကျွန်တော်ချင်းနဲ့ဖွဲ့ဖို့သိပြီးတော့အချိန်မပေးနိုင်ဘူး။ဘလားလို့ပဲ new government ကဆွဲတာဟို Broadcast Council ဖွဲ့တာပို့ပြီးတော့ဖဲပြန်ပို့ပြီးတော့ zoom meeting ကိုကျွန်တော်ရုပ်ချပါတယ်။အဲ့တော့ဒါကဒီကျွန်တော်တို့နောက်ထပ်၄လတော့တော့၅လကျွန်တော်စောင့်နိုင်ဒါ broadcast council နောက်ဆိုရတယ်မှာဆွဲပါ
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှအချိန်ချင်းဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီအစိုးရတက်တန်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုတ်ကင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမှုဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအာမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဓာတ်တွေကတော့ဘယ်လိုဖြစ်တယ်လဲဓာတ်တွေကတော့မဖြစ်တယ်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအားနည်းချက်တွေကိုအထိုက်လိုက်ပြင်သွားနိုင်မယ်လို့ထင်တယ်။အဲဆိုရင်တော့ဒါကဟိုအခုကြံ့လို့ကြံ့ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြံ့ကြမှုကကျွန်တော်တို့အတွက်အသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြမှုဖြစ်သွားမယ်လို့ထင်တာပေါ့။ဒါပေမဲ့အားလုံးမီဒီယာကတော့အနာလွယ်ပြောင်းရွှေ့မှုပါဟုတ်ကဲ့
ရုပ်သံရီမီဒီယာဥတွေထွက်လာခဲ့ပေမယ့် new တွေမထွက်သေးတဲ့အတွက် data ring review လုပ်ငန်းလုပ်ကင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရဆဲဖြစ်ပြီးတော့စိုးရသည့်လက်ထက်မှာထွက်လာမယ့် new တွေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်တူပုံမျိုးထိနိုင်နိုင်မယ်လို့ညွှန်လင့်နေတဲ့အကြောင်းကို BNI က director ကိုခိုင်မြတ်ကျော်ကပြောပါတယ်
အဲ့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီပုံမှန်ပြမှာကကျွန်တော်တို့ဒီ radio ဟိုကတော်တော်ကအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြီးအရေးကြီးတယ်။ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါပေါ့တချို့ကစာမဖတ်တတ်ဘူး။အဲပြီးရင်တချို့ကနေပြီးတော့ channel တွေကလည်းမရောက်ဘူးအဲ့ဒီဒေသကို။အဲ့တော့အဓိကအပြင်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုသိပေးရှင်တယ်ဆိုရင် radio ကတော်တော်ကအရေးကြီးတယ်။အဓိကအပြင်တိုင်းရင်းသားဒေသတွေမှာပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့ဒီရေဒီယိုနဲ့ပတ်သက်တဲ့ဒီ broadcasting လို့အများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်ကဟိုလွန်လာတာပေါ့
မြစည်းမမီဒီယာကဥဆုံးမြင့်ကလည်းရုပ်သံရည်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမည်ကိုပြောဆိုလိုက်ပါတယ
်ကြံစည်မှုကိုပေးတယ်ပေါ့နော်အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရတရှိရမြှလင့်ပါတယ်နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစုစည်းထားတဲ့ဟိုဒေသတွေမှာအခြေစိုက်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာအခြေစိုက်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်မြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသိအနေနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုမျှော်လင့်ပါတယ
်မြန်မာမီဒီယာသမားတွေအနေနဲ့တက်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်တိုင်းဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လည်းစရုပ်ထမန်တိုင်းဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါတယ်နောက်တက်လာမယ့်ဆိုရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျမမေတ္တာဟိမမြန်မာခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
မြန်မာသတင်းအေဂျင်စီကမမေတ္တာဟင်တင်ပြသွားတာပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကချင်းပြည်နယ်ဖက်အလက်ပေးချင်ပါတယ်။ဖကမြို့နယ်ဆိုင်းတောင်စိတ်မူရွာမှာကြောက်စိမ့်တွင်းတွေကထွက်တဲ့မိသားတွေကိုတဲတဲ့ကားတွေရွာရင်းကနေမဖြတ်ဖို့ရွာသား400လောက်ဟာဒီကနေ့ကန့်ကွက်ဆန္ဒပြကြပါရယ်ကြာရာပရင်းနေကမိသားတဲ့ကားနဲ့တိုက်မိပြီးတော့လူတစ်ယောက်တည်းတယောက်ဒဏ်ရာရပြီးတဲ့နောက်အခုလိုဆန္ဒပြကြတာပါမိသားပုံပြိုကျတာကြောင့်လူရာနဲ့ခြေသေးဆုံးထားတာတရင်တပတ်တောင်မပြေသေးချိန်မှာပဲနောက်ထပ်လူသေးဒဏ်ရာရတဲ့ဖြစ်ရပ်ထပ်ဖြစ်တာပါအပြည့်စုံကတော့ဆက်တွေ့မြင်မြန်ထားတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ဒီလ26ရက်နေ့ညနေ3နာရီလောက်ကဖားကန့်မြို့နယ်ဆိုင်းတောင်စိတ်မူရွာမှာနေလာပွင့်ကုမ္ပဏီပိုင်မြေတဲကားနဲ့စိုက်ကယ်တိုက်မိပြီးလူတစ်ယောက်သေဆုံးခဲ့ရတာဖြစ်ပါတယ်ဒီအခင်းဖြစ်ပွားတာကြောင့်ဒီကနေ့မှာတော့ဒေသခံပြည်သူတွေကမြေတဲကားတွေရွာတွင်းကနေမဖြတ်ဖို့အတွက်တောင်းဆိုခဲ့ကြတယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ပြည်သူတဦးကပြောပါတယ
်မနေ့ညနေကနေလာပွင့်ကုမ္ပဏီကမြေစာတင်ကားနဲ့လူမျိုးကိုစိတ်ကြလိုက်တယ်ကဒါပါယူဟာဆိုင်တော်ရာဒီမှာဖြစ်တဲ့ဒီကိုမြေစာတင်ကားတွေပေါ့အဲတယောက်ကတည်သွားတယ်တယောက်ကစေတော့ကျိုးသွားတယ်တော့ဘာကစေုံမှာအဲဖြစ်စဉ်အဲ့ဒါစဖြစ်မှာဒီမနေ့တော့ကျွန်တော်ပြည်သူလူထုတွေ400လောက်ရှုလာတယ်သူတို့မြေစာတင်ကားသွားတယ်ယူဟာကပြန်ပိတ်ဆို့လိုက်တယ်အဲဆရာထုတ်ခေါ်တာပါထုတ်ခေါ်တာဆရာပြတာပါဆရာထုတ်ခေါ်တာကျွန်တော်တောင်းဆိုတော့ဒီယူဟာတင်ဒီမြေစာတင်ကားတွေမှာချက်ဖို့ရဲဆရာအတိအကျတော့အဲ့ဒါပေါ့မြေစာတင်ကားတွေမှာချက်ဖို့လုံးခဲ့တဲ့သုံးလေးနှစ်ကနေကောက်ထားစီအရာဆိုတော့ကျွန်တော်တရားနာတော့နေနေပြီသလားလုံးမရှိသူပြည့်စီသွားတာအများကြီးပဲ
ဒေသခံတွေတောင်းဆိုချက်ကိုမနေ့ဖန်မှာအာနာပိုင်တွေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းသူကဆက်ပြောပါတယ
်ညှိနှိုင်းမှုအခြေအနေကသူတို့ကခဏတော့သူတို့သားဆိုင်ရာသုံးခုပါလာတယ်ကြောက်စင်းရောမပါဘူးကြောက်စင်းရောမပါတဲ့အခါကျတော့မနေ့ဖန်9နိုင်ပြန်ချင်းတယ်ဗျကျွန်တော်ပြည်သူလူထုတွေနဲ့လေ
ဖားကန့်မြို့နယ်အုတ်ချိုရင်မှုကိုဒေသခံတွေတောင်းဆိုချက်နဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုမေးမြန်းရမှာတော့အစည်းအဝေးအတွင်းရောက်နေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး2015ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကဖားကန့်ဒေသမှာမကြာခဏရင်တိုက်မှုတွေဖြစ်ပွားတာနဲ့မြေစာပုံတွေပြိုကျလို့လူတွေသေဆုံးနေရတာကြောင့်ရန်နေရာကြီးတွေအုံပြုပြီးကြောက်စင်းတူဖော်တာကိုရက်တန့်တင့်ပြီးလို့သုံးသပ်ပြောဆိုပါတယ်
။ကားကြီးတွေနဲ့ဆက်ကြီးတွေနဲ့သုံးနေတဲ့ကလပ်ပါလောက်တိုက်နေအောင်ပါပဲ။တို့တူသူတို့ပုံနဲ့မြေစာတွေလည်းလင်းအားစရနေပြီးဆောင်းလို့ဖြစ်သွားတဲ့အချိန်ကျတော့လူတွေဒုက္ခရောက်မှာပဲအဲ့တော့ဒီကားကြီးဆက်ကြီးတွေကနိုင်ငံတကာကနေမြင့်ချင်းအသုံးပြုဖို့အပြည့်အဝပြုတာနေမြင့်ချင်းအဲ့ဒီမှာကျွန်တော်လုပ်နေရတာကမ္ဘာမှာကျွန်တော်တို့ဘယ်လိုခေါ်မလဲဆိုဒီ gate mining ကအကြီးကျယ်ဆုံးလို့ဖြစ်နေတယ်လားကဘယ်လိုဖြစ်နေလဲဆိုအစီ90တရာကဆက်တိုက်လာနေတာစိုက်ကဲစည်းရတော့ဖြတ်သွားလို့မရဘူးအဲ့လိုလေကဲကဲဖြစ်နေတယ်အဲ့လိုနဲ့ကိုဒီကိမ်းမှာတည်တဲ့လူကနေလိုက်တယောက်နေရောက်ပြနေတယ်အဲ့တော့ဆိုလို့ရှိရင်ကျွန်တော်တို့အမြင်ကတော့ဒီဆက်ကြီးကားကြီးတွေတုံးတာကကျက်တဲ့ဒီလိုတော်မြင်တယ်
ပြီးခဲ့တဲ့စနေနေ့ကဖားကတ်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းမှာစွန့်ပစ်မြေစာပုံပြိုကျတာကြောင့်လူရာနဲ့ချီပြီးတေဆုံးခဲ့ပါတယ်။မြေစာပြီးတေဆုံးသူတွေကို၄ရက်ကြာရှာဖွေရမှာတော့114ယောက်ရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးတေဆုံးသူဟာအနည်းဆုံး150ကျော်မယ်လို့ဒေသခံတွေကခန့်မှန်းပါတယ်။ဒီကနေ့မှာတော့မြေစာပုံပြိုကျရာအနီးမှာတည်ဆုံးသူခရီးယံဘာသာဝင်တွေအတွက်ဝိပုစုတောင်းခဲ့ကြပြီးမနက်ဖြန်မှာတော့ဗုဒ္ဓဘာသာဝင်တွေအတွက်ကုသိုလ်ကောင်းမှုပြုမှာဖြစ်ပါတယ်။ဒီလိုမြေစာပြည့်တည်ဆုံးတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဖားကန့်ကိုလာရောက်စစ်ဆေးစဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်တူကင်ဆောင်တဲ့လက်ပစ်ပုံတစ်လုံးမတော်တဆပောက်ကွဲခဲ့တာကြောင့်လည်းလူတစ်ယောက်တည်ဆုံးပြီးအနည်းဆုံး3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။
ကချင်ပြည်နယ်ဖားကန့်ဒေသဖက်ကအခြေအနေတွေကိုကိုမိုးစောကမင်းမြန်တင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းတင်ပြပါမယ်။2019ထူထူရွေးကောက်ပွဲနဲ့အတူဒီမိုကရေစီအုပ်ချုပ်ရေးစီပြန်သွားနိုင်ဖို့စင်ခေါ်မှုတွေအများပြားရှိနေတယ်လို့ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်။အဓိကစိုးရိမ်ပွဲရှိနေတာကတော့စစ်အစိုးရအနေနဲ့လူမှုအစည်းအဝေးဆွေးနွေးပွဲတွေကိုဖိနှိပ်နေခြင်းပဲဖြစ်တယ်လို့ဆိုပါရယ်။ VOA သတင်းထောက် Ron Carbon ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စနာကတင်ပြထားပါရယ်ရှင်။
ဗုဒ္ဓဟူးနေ့ညကသတင်းတော်တွေနဲ့တွေ့ဆုံရမှာအမေရိကန်သံတမကြီး Glenn Davis ကအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးခိုင်ခိုင်မာမာရှိနေစေဖြစ်ပေမဲ့ထိုင်းနိုင်ငံစီအစိုးရအနေနဲ့လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုတားမြစ်ပိတ်ပင်တာအရက်ဖက်အမှုခင်းတွေကိုစစ်ခုံရုံးတင်ပြီးစစ်ဆေးစီရင်နေတာတွေဟာထိုင်းနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအတွက်ဆွေးနွေးညှိနှိုင်းနိုင်မဲ့အရေးကိုထိခိုက်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ
် As we've called for civilians not to be tried in military courts we think that that's important we believe in the
အကြမ်းသားတွေကိုစစ်တရားရုံးမှာမစစ်ဆေးဖို့တောင်းဆိုပါတယ်ဒါဟာအရေးကြီးတယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်တို့ဟာတရားဥပဒေစိုးမိုးရေးကိုယုံကြည်ပါတယ်လွတ်လပ်သောတရားစီရင်ရေးကိုယုံကြည်ပါတယ်လူမှုအနေနဲ့တကယ့်တရားရုံးမှာခုခံလျှောက်လဲတာကိုလည်းယုံကြည်ပါတယ်အကြမ်းသားတွေကိုစစ်တရားရုံးတွေမှာစစ်ဆေးအပြစ်ပေးနေတာတွေဟာတကယ့်ပြဿနာတွေလို့မှတ်ယူပါတယ
်မနစ်ကမေလာမှာအနာရပြီး NCPO အမျိုးသားညီညာရေးနဲ့ညီဝတ်ပြပြရေးကောင်စီလို့ခေါ်တဲ့ထိုင်းနိုင်ငံစစ်အစိုးရဟာလူမှုစီဝေးဝဲတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သတ်ပြီးပညာရှင်တွေရဲ့တွေးဆဆွေးနွေးဝဲတွေကိုပါထောက်လှမ်းဆောင်ကြည့်နေကြတာဖြစ်ပါတယ်အစိုးရမဟုတ်တဲ့ထိုင်းဥပဒေဆိုင်ရာရပိုင်ခွင့်အဖွဲ့အစည်းတစ်ခုရဲ့အဆိုအရစစ်တပ်ဟာပညာရှင်60ကျော်နဲ့သတင်းစာဆရာတွေအပါအဝင်လူပေါင်း800ကျော်ကိုဆင့်ခေါ်ဒါမှမဟုတ်အိမ်တိုင်းရာရောက်သွားပြီးတော့အများစုကိုစစ်ဆေးမင်းမြတ်မှုထိန်းသိမ်းထားခဲ့တယ်ဒါမှမဟုတ်ပြန်လဲပညာပေးအစီအစဉ်ဆိုရက်သတိပေးပြောကြားချက်တွေကိုလုပ်နေခဲ့တယ်။ဒီလိုလုပ်နေတာဟာရက်ပေါင်းတော်တော်ကြာမြင့်အောင်အထိထိမ့်သိမ့်ပြီးတော့လုပ်နေခဲ့တာဖြစ်တယ်လို့လည်းပဲဆိုပါရယ်။တချို့လည်းပြည်ပကိုထွေပြေးတင်ချောင်သွားရတယ်လို့ဆိုပါရယ်။ Late Majesty လို့ခေါ်တဲ့တော်ဝင်မိသားစုအပေါ်ဝေဖန်မှုဆိုင်ရာတင့်ကျက်တဲ့ဥပဒေကိုချိုးဖောက်တယ်ဆိုရက်စွဲချက်နဲ့မကြုံစဘူးစီလျားကြာမြင့်အောင်ထောင်ချခံရသူတွေအတွက်စိုးရိမ်တယ်လို့လည်းသံမကြီး Davis ကဆိုပါရယ်။
Over the past several months, we've seen defamation charges leveled against journalists and others, as well as detention.
အနာဘိုင်းနေမကြိုက်တဲ့အယူအဆတွေထုတ်ဖော်ပြောကြလို့ဒါမှမဟုတ်သတင်းပို့လို့ဆိုပြီးဆွဲချက်မတင်မဲ့ထိမ့်သိမ်းခံနေရတဲ့သူတွေအတေဖြတ်မှုပုံမှန်တက်ပြီးထောင်ချခံရတဲ့သတင်းတောက်တွေပြီးခဲ့တဲ့လတွေအတွင်းကတွေ့ခဲ့ရပါတယ်
။ဝါရင်သံတမန်တူဖြစ်တဲ့ Davis ဟာတိုင်းပြည်ရေးစီတည်တံ့ညီညာရေးကိုဆစ်ရှုပြီးနိုင်ငံရေးအနာဂတ်လူသိရှင်ကြားဆွေးနွေးပွဲဘက်ပေါင်းစုံပါဝင်မဲ့ဖြစ်စဉ်တရက်ကိုချမှတ်ဖို့အတွက်လဲထိုင်းစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလက်ရှိစစ်အစိုးရအောက်မှာပဲထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကဖွဲ့စည်းပုံဒုတိယမူကြမ်းတရက်ကိုရေးဆွဲနေပါတယ်။လက်ဦးကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံမူကြမ်းကိုတော့စက်တင်ဘာလတုန်းကစစ်အစိုးရခန့်အမျိုးသားပြုပြင်ပြောင်းလဲရေးကောင်စီကပယ်ချခဲ့ပြီးဖြစ်ပါတယ်။မူကြမ်းရေးဆွဲရေးကော်မတီသစ်ဟာရေးဆွဲချိန်6လရရှိမှဖြစ်ပါတယ်။အဲ့ဒီနောက်ဆန္ဒခိုင်ဝဲကျင်းပပြီး2019မှာရွေးကောက်ပွဲတရားကျင်းပမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးကျော်စန္ဒပါရှင်။ VOA မြန်မာပိုင်းတာလွင်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနိုင်စင်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာကိုလေ့လာကြည့်ရှုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒ ီအစည်းအဝေးကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစည်းအဝေးကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပြီးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစည်းအဝေးကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစည်းအဝေးကိုည9နိုင်အစည်းအဝေးပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပြီးနေပါတယ် VOE မြန်မာပိုင်းအစည်းအဝေးတွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015နှစ်ဝင်မလ29ရက်တောက်ကြနေညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်စီစဉ်မှနားဆင်ကြရမှာကတော
့မေရလေးအများမေတ္တာစေရနာနဲ့အခုလိုအသက်ရှိတယ်လို့ဆိုပြီးမေရဝမ်ပါနဲ့ပစ္စာလူခေါ်နေပါတယ်
လူထုတော်အမရဲ့အတန်ကိုလူထုတော်အမနှစ်တရာပြည့်မွေးတဲ့အထိမ်းမှထုတ်လွှင့်ချက်မှကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲတွေ့ဆုံမေးမြန်းခန်းတဲ့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားဖို့ရှိပါတယ်ခုပထမဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုအောင်ရဲမောင်မောင်နဲ့မကျေပြားတို့ကတင်ဆက်ထားပါတယ်ရှင်
ရခိုင်ပြည်နယ်ကရွေးကောက်ပွဲအနိုင်ရအမှတ်လောင်းတွေကိုရခိုင်ပြည်နယ်အတွင်းစီမံကိန်းလုပ်ငန်းတွေအကောင့်ထွက်ဖော်ရမှာတဘာဝပတ်ဝန်းကျင်မတိကိုက်အောင်ကူညီလှုပ်ဆောင်ပေးဖို့ဒေသခံလူမှုအဖွဲ့အစည်း20ကျော်ကပူးပေါင်းတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာလက်ရှိအကောင့်ထည့်ဖော်နေတဲ့ကြောက်ဖြူအထူးစည်းပွားရေးဆောင်ရေနက်စက်ကန်းနဲ့ရွှေတဘာဝပိုက်လိုင်းစီမံကိန်းတွေမှာတဘာဝပတ်ဝန်းကျင်မတိကိုက်အောင်လွှတ်တော်အတွင်းကနေကူညီပေးဖို့ဝင်းလက်ဖောင်ဒေးရှင်းရခိုင်လူမှုကွန်ရက်နဲ့ရခိုင်ပင်လယ်ပြင်တာယာလှပရေးအဖွဲ့အပါဝင်လူမှုအဖွဲ့အစည်းတွေကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့ကရှေးဟောင်းရင်ကျေးမှုအမွေနှစ်တွေကိုလည်းရေရှည်ထိမ့်သိမ်းရေးအစီအစဉ်တွေလုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရခိုင်အမျိုးသားပါတီ ANP ကလွှတ်တော်နေရအများစုအနိုင်ရထားပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရကိုတမရကရွေးချယ်ရမှာဖြစ်တဲ့အတွက်အနိုင်ရပါတီတွေဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ညှိနှိုင်းရမှာဖြစ်တယ်လို့ ANP ရဲ့ဗဟိုကော်မတီအဖွဲ့ဝင်ဦးအေးတအောင်ကပြောပါတယ်။
ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပါတီတွေအနေနဲ့အင်းလေးဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းလှောက်ဆောင်ဖို့ဆန္ဒရှိတယ်လို့တောင်ကြီးခရိုင်ညောင်ရွှေမြို့မှာအနိုင်ရရှိခဲ့တဲ့ NLD ပြည်သူ့တော်ကိုယ်စားလှယ်လောင်းဦးနေမျိုးကပြောပါတယ်အင်းလေးဒေတာဖွံ့ဖြိုးရေးအတွက်လှောက်ဆောင်တဲ့အခါအကျိုးရှိပြီးတော့ထိရောက်စေဖို့အတွက်အရင်အစိုးရတက်တန်းမှာတာဝန်ယူလုပ်ကင်ခဲ့တဲ့ကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေနဲ့အတူလက်တွဲလှောက်ဆောင်လာမှာဖြစ်တယ်လို့သူကပြောပါတယ်ရောင်ရှင်မြို့နယ်မဲဆန္ဒနယ်မှာရှုံးနေခဲ့တဲ့ရန်တိုင်းအင်တာမြတ်ဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကကိုယ်စားလှယ်လောင်းတွေကလည်း NLD နဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။တောင်ကြီးမြို့နယ် SNLD ပါတီဥက္ကဋ္ဌဦးခမောင်ကျွန်းကသူတို့ပါတီအနေနဲ့ပူးပေါင်းမှုအစီအစဉ်ရှိပေမဲ့ NLD ဘက်ကတရားဝင်လာရောက်ကန့်လန့်တာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။ဦးနေမျိုးကလွတ်တော်မှာအင်းလေးဒေသတွေအစိုးအသစ်ကိုတင်သွင်းမှာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်내တိုင်းဒေသကြီးလွှတ်တော်တွေမှာနေရာအများစုအနိုင်ရရှိထားပါတယ်။
အစိုးရမီဒီယာတွေအနေနဲ့ရွေးကောက်ပွဲသတင်းတွေကိုဖော်ပြရမှာပြည်သူလူထုအတန်ကိုထည့်သွင်းမှုအားနည်းခဲ့တယ်လို့မြန်ဖရယ်လို့ခေါ်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်ဖရယ်ရွေးကောက်ပွဲဆောင်ကြည့်လေးလာရေးအဖွဲ့ဟာသတင်းမီဒီယာတွေကိုဆောင်ကြည့်လေးလာခြင်းကနဦးအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာအစိုးရမီဒီယာတွေဟာနိုင်ငံတော်သမ္မတနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပတ်သက်တာတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖွံ့ဖြိုးရေးဆိုင်ရာသတင်းတွေကိုအဓိကထားပြီးဖော်ပြခဲ့တယ်လို့ဆိုပါတယ်။အဲ့ဒီမီဒီယာတွေအနေနဲ့ရွေးကောက်ပွဲအပေါ်အနှုတ်လက္ခဏာဆောင်တဲ့ဖော်ပြချက်တွေမရှိခဲ့ပေမဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဥပမာအားဖြင့်မက်ဆင်းကြညာကတ်ထားခြင်းမပြုရန်တောင်းကျမ်းသူများတားမြစ်ဆိုတာမျိုးတွေကိုတုံ့နှုံဖော်ပြခဲ့တယ်လို့အဲ့ဒီအစီရင်ခံစာကဖော်ပြထားပါတယ်။ပုဂ္ဂလိကမီဒီယာအများစုကတော့ဒေါအောင်ဆန်းစုကြည်ရဲ့သတင်းတွေကိုပြင်းပြ40ရာခိုင်နှုန်းလောက်အထိကိုအများဆုံးဖော်ပြခဲ့တယ်လို့အစီရင်ခံစာကဖော်ပြထားပါတယ်။ဒါပေမဲ့ပုဂ္ဂလိကမီဒီယာတွေကလည်းပါတီငယ်လေးတွေအပါအဝင်တိုင်းရင်းသားပါတီတွေရဲ့အကြောင်းကိုတော့ဖော်ပြမှုအားနိုင်ခဲ့တယ်လို့အစီရင်ခံစာကဖော်ပြထားပါတယ်။
ရဲတပ်ဘုတ်ဝင်ဖြစ်ဖို့လျှောက်ထားတဲ့ရွေးကောက်ပွဲအထူးရဲ18ဦးကိုဒီလကုန်30ရက်နေ့မှာရဲလိချင်းရဲကြောင်းကိုပို့ဆောင်တော့မယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးရုံးကဒုတိယရဲမှူးကြီးစန်းလွင်ကပြောပါရယ်မြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနကရွေးကောက်ပွဲကာလတစ်လအတွင်းမှာပဲတာဝန်ထမ်းဆောင်မှုအတွက်တနိုင်ငံလုံးမှာအထူးရဲ4000ကျော်ကိုခန့်အပ်ခဲ့ပါရယ်ရွေးကောက်ပွဲကာလမဲယုံတွေကိုစောင့်ကြည့်ဖို့စိတ်ဝင်စားတဲ့အသက်18နှစ်ကနေ60ကျော်အရက်သားတွေကိုလျှောက်လွှာခေါ်ယူပြီးတော့အထူးရဲရာထူးနဲ့ ပြည်ထောင်ဝင်ကြီးဌာနကတလားကြာခန့်ထားခဲ့တာလည်းဖြစ်ပါတယ်။တာဝန်ထမ်းဆောင်စဉ်ကာလတွေမှာအထူးရဲတွေကိုတလားကိုလစာအဖြစ်ငွေကျပ်300,000စားစီအဖြစ်100,000နဲ့ရဲဝတ်စုံကိုပြည်ထောင်ဝင်ကြီးဌာနကထောက်ပံ့ပေးခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေဖြစ်ဖို့အလုပ်ပြန်လျှောက်ကြတဲ့အထူးရဲတွေကတတ်မှတ်ချက်နဲ့ကန့်ညီတဲ့လူတွေကိုစစ်ဆေးရွေးချယ်ခဲ့ပြီးတော့ပထမတစ်တုပ်အနေနဲ့18ဦးကိုရမဲသိန်းမျိုးအမှတ်နှစ်ရဲလေးချင်းအကြောင်းကိုပို့ခဲ့တာဖြစ်ပါတယ်။တင်းနှံကာလ6လကြာမြင့်မှာဖြစ်ပါတယ်။တင်းနှံပြီးဆိုရင်တော့ရဲတပ်သားဖြစ်ပြီးတော့နေစရာလိုင်းကန်းလစဉ်လစာငွေကျပ်300,000နဲ့စားစီ300,000တို့ရရှိမှာဖြစ်ပါတယ်ခင်ဗျာ
။ဒီစီစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေတောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တွေ့ဆုံမင်းမြန်ခန့်ဖက်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံရဲ့ကြောက်စိမ့်တွေကိုလက်တဆုပ်စာလူတစုကအပိုင်းစီးပြီးရောင်းစားနေတာကိုဟန်တာနိုင်ဖို့နဲ့အဲ့ဒီငွေတွေပြည်သူဘဏ္ဍာထဲပြန်ရောက်လာအောင်ဆောင်ရွက်ရမယ့်ကိစ္စတွေဟာအစိုးရတစ်အတွက်စိန်ခေါ်မှုတရားဖြစ်လိမ့်မယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကြောက်စိမ့်လို့တယံစားတာအကျိုးအမြတ်တွေကိုဒေသခံပြည်သူတွေနဲ့ခွဲဝေရေးဟာပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအထူးအရေးပါတယ်လို့ဆိုပါတယ်။Global Witness အဖွဲ့ကရှင်းနေသူဦးဖြစ်တဲ့ဂျမားကူဘာနဲ့ဦးကျော်ဆန္ဒဆွေးနွေးတုံ့တက်ထားပါတယ်။နားဆင်ကြည့်အောင်ပါရှင်။
ပထမဦးဆုံးကျွန်တော်ကအချက်လက်ပိုင်းကိုလည်းနည်းနည်းမေးချင်ပါတယ်ခင်ဗျားတို့ report ထဲမှာ $38 billion လို့ဆိုထားတယ်ဒါပေမဲ့တရုတ်ပြည်ဘက်ကစီရင်စရာနဲ့ကြည့်မယ်ဆိုရင် $12 billion သူတို့ကဝယ်တယ်လို့လည်းဆိုထားပါတယ်အဲ့ဒီတော့ကြံတဲ့ကြောက်စင်းတွေကိုဘယ်သူတွေဝယ်တယ်လဲဘယ်နိုင်ငံကဝယ်တယ်လဲဆိုတာလည်းရှင်းပြပါအောင်ခင်ဗျာ
So our $31 billion figure is based on the official production
$38 billion ဆိုတာကတရားဝင်ထုတ်လုပ်မှုကိုအလေးချိန်နဲ့တွက်ပြီးတော့ကျမတို့ကသတ်မှတ်ထားတာပါတရုတ်ဘက်ကစည်ရင်းစရားတွေကိုကြည့်မယ်ဆိုရင်တရားဝင်ထုတ်လုပ်မှုအလေးချိန်ထက်သုံးပုံတစ်ပုံလျော့နေနေပါတယ်တကယ်လို့မူလအလေးချိန်အတိုင်းတွက်ရင်တော့38ဘီလီယံပါပဲဒါပေမဲ့ကုမ္ပဏီတချို့ကတရားဝင်လမ်းကြောင်းအတိုင်းထုတ်လုပ်ဝယ်ယူကြပေမဲ့ကုမ္ပဏီအများအပြားကသူတို့တူးဖော်ပြီးတော့မှောင်ခိုထုတ်သွားကြတယ်လို့ကျွန်မတို့တွက်ပါတယ်ဒါကြောင့်ကွဲလွဲမှုရှိနေတာပါ
ဆိုတော့ဒီလုပ်ငန်းမှာမြန်မာနိုင်ငံအနေနဲ့ဆုံးရှုံးနေရတာကအခွန်ပဲလို့ဆိုနိုင်ပါသလားရောင်းတဲ့ငွေကတော့ဒါဟာအင်မတန်များပြားတဲ့ပမာဏပါ38ဘီလီယံဆိုတာ Global Witness ရဲ့ report ထဲမှာကိုရေးထားတဲ့အတိုင်းမြန်မာနိုင်ငံရဲ့ပြည်တွင်းအစတင်ထုတ်လုပ်မှုရဲ့တဝက်ကျော်ကျော်လောက်ရှိပါတယ်။တလောက်များပြားတဲ့ငွေပမာဏကိုလက်တဆုပ်စာ Cronies တွေအာဏာရှင်ဟောင်းတွေရဲ့လက်ထက်မှာပဲထည့်ထားသင့်သလား
I think this is a huge issue. Firstly, the figure we have $31 billion
ဒါဟာသိကြီးကျယ်တဲ့ကိစ္စပါပဲ။ပထမတစ်ချက်ကတော့38ဘီလီယံဆိုတာကျမတို့ခန့်မှန်းချက်ပဲရှိပါသေးတယ်။အတိအကျဘလောက်ဆိုတာသိနိုင်ဖို့အတွက်စည်ရင်းစရားတွေပိုရရှိဖို့လိုပါသေးတယ်ဒီငွေတွေဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်ပြောတာမှန်ပါတယ်ဒီငွေတွေဟာဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲရေးကိုစန့်ကျင်နေသူတွေရဲ့လက်ထက်မရောက်တင်ပါဘူးဒါဟာအစိုးရအသည့်အတွက်အဟန်တားဖြစ်တယ်လို့ပြည်သူလူထုအတွက်လည်းအကျိုးမရှိပါဘူးဆိုတော့ကြောက်စိမ့်လုပ်ငန်းလုပ်ပိုင်ခွင့်ကိုဘယ်သူတွေရရှိနေတယ်လဲဘယ်ပုံဘယ်နည်းရရှိနေတယ်လဲဆိုတာကစပြီးတော့အသေးစိတ်ပြန်လဲဆန်းစစ်ကြဖို့လိုအပ်ပါတယ်
တဟာရွေးကောက်ပွဲပြီးအနာလွှဲပြောင်းရေးအတွက်လည်းအရေးကြီးပါတယ်။ဆိုတော့ဒီလူတွေဒီလောက်ကြီးမားတဲ့အကျိုးစီးပွားကိုစွန့်လွတ်ဖို့ဆိုတာလွယ်လွယ်ကူကူနဲ့ဒီလူတွေကိုဆွဲဆောင်လို့ရမယ်ထင်ပါလားခင်ဗျာ
။ Well I think in the first place there have been lots of promises of reform.
ပထမဆုံးပြောချင်တာကတော့ပြည်ပြင်ပြောင်းလဲရေးနဲ့ပွင့်လင်းမြင်သာမှုရှိရေးအတွက်ကတိစကားတွေအများကြီးကြားနေရပါတယ်။ဒါဟာကောင်းတဲ့အစပြုမှုပါပဲ။အစိုးရအသည့်အနေနဲ့ဒီကတဆင့်တယံဇာတပိုင်ဆိုင်မှုကိစ္စကိုပုံမှန်လေးလေးလုပ်လိုက်ရင်ဘသူတွေပိုင်ဆိုင်နေကြတယ်ဆိုတာသိသွားမယ်ဒီကစပြီးတော့လက်ရှိအခြေအနေကိုပြောင်းလဲလာနိုင်မယ်ဒီလူတွေဘာကြောင့်ပိုင်ဆိုင်ခွင့်ရနေတယ်ဆိုတာလူလူကမေးခွန်းထုတ်လာမယ်နောက်ပြီးတော့ဒီကြောက်ဆိုင်ဟာကချင်ပြည်နယ်ကရတာပါအဲ့ဒီမှာပြည်ပခတွေကာလရှည်ကြာရှိလာခဲ့ပါတယ်ဆိုတော့ငင်းချမ်းရဲ့အတွက်ဆင်းဆက်တဲ့နေရာမှာလဲဒီတယံဇာတဝေချမ်းရဲ့ကိစ္စကိုလဲအရေးတကြီးထက်သွင်းစဉ်းစားကြရပါလိမ့်မယ
်ဟုတ်ပါတယ်ဒီညမှာကျွန်တော်တကယ်သိချင်တာဒီလူတွေကိုတလောက်ကြီးမားတဲ့အကျိုးအများစွန့်လွတ်ဖို့အတွက်ဘယ်လိုဆွဲဆောင်ကြမလဲဆိုတဲ့ကိစ္စပါလွယ်ပါမလားခင်ဗျာ
It's going to be difficult but I think this is where countries like the US
ခဲမဲ့ကိစ္စပါဒီကိစ္စမျိုးဟာအမေရိကန်ပြည်ထောင်စုလိုနိုင်ငံတွေကအဓိကလှုပ်ဆောင်နိုင်တဲ့ကိစ္စပါသူတို့ဟာပြုပြင်ပြောင်းလဲရေးကိုထောက်ခံတဲ့အနေနဲ့အမြောက်အများရင်းနှီးမြှုပ်နှံနေတဲ့နိုင်ငံမှာဒီပြုပြင်ပြောင်းလဲမှုတွေတကယ်ထိရောက်အောင်မြင်ဖို့အတွက်ကြောက်စိမ့်ပြဿနာကိုကင်တွယ်ရပါလိမ့်မယ်ပထမဆုံးကပိုင်ဆိုင်မှုပြဿနာပါပိုင်ဆိုင်မှုပြဿနာကိုမရှင်းနိုင်ရင်ဒါကိုပုံမှန်လေးလေးမလုပ်နိုင်ရင်တခြားဘယ်ပြဿနာကိုမှဖြေရှင်းနိုင်မှာမဟုတ်ပါဘူးအခုတော့မြန်မာနိုင်ငံဟာတယံဇာတထုတ်ယူတဲ့လုပ်ငန်းအတွေ့ကနဦးပွင့်လင်းမြင်သာမှုကိုလက်မှတ်ရေးထိုးပြီးပါပြီဒါတကယ်အလုပ်ဖြစ်ဖို့အတူအပ်ပါတယ်လိုင်စင်ထုတ်ပေးတဲ့ကိစ္စဒ Dingwe de payout to others or a caseario, kind to Yamawa, Rubama Pioya, Ubang Comuni ha, Chow Sing, Gani, Piro, Muri, Yayu Nivari, Dingwe, Pema, Song Tatale, payout to others or a Megonego, Porto Naimu, American Piran Sun and Nanganagaro, and Loa Mawa.
And a sura de Nine, Dibiat Nago, Chachink, and Redin Lutimada, Dibiat Nago, Lady Mi Piola Yune, Thinkubiakisao, Hubara, Nogton Dola Nanga, Yigu, or Dumibala.
Well, I think there's two things that are happening in parallel.
Tiniya ma kaisa ne ye dabyai ne shi ni de tin ma de. Takhu a nangan ye atwin ku pya mu ne naw takhu a ngain chan ye sit set swin nwin mu phit par de. Ngain chan ye de ga ye shi ti dan khai mye bo so yin tan yan sa ta khwe we ye go pye le aw lo wa ba le me. Akhu chao sain kaisa ma a chou phit twon ni de ana shi tu re ha thau yu mu go a shain myin lo la ni ja da twi ya ba de. A so de lin tu pho yang cha ni ja ba de. Da chao a myan song kai twe bo lo at ba de. Yapet poet zero in it, media roya, a kangana, chetwin, baby ro. Dikai sama, ting chong portona, lope yawali me.
Chant the two, the petipahalon, nanganimale, dilubiat than you do yavare. Global witness to poet zero in a bad kangana, bowing hangavas, a blow tidy of bowing song and hangavas.
Yeah, I mean, I think what we're hoping to do with this report is to allow.
Easy and Kazane, but the be, Jamaru, Mio Mantara, Garo. Dagan, Pidu Rea, Tango, Lurain Tizze, Jamare, Tigesau, Kachin de Dagan, Rigaro, Tijavare, Tabime, Piba, Luria, Yumasai, Namtang, Gajawa, Dajan Turoya, Tango, Tacha Luri, Chatizze, Jamare, Ubama, Pigere, Yapanga, Miesabon, Piolo, Luamia, Tiji, Javare, Dahabramazon, Changlem, Hobau. Now so a Changle, Pile, Melo, Matina, Naga, Wanesiava, Tabime, Dijay Maro, Luri, Pogu, Yusaila, Javale, me. So raw. Jamaro lonely raga, deda canwe, kanza yamurego, jane lure jati biro, gusai lazi jamare, diane the same young level, juza la jama, pipare, a kuaro, piago, porto de assembe, shibadi.
Dido, ludu, luduzuga, mampain sitare, pidu banangwego, pidu letter, yaw on, songa nanger and numunari kabamasi in the nepiopiazama, padure bellus, songa nanger, the less rale, shimjabong.
I think there are lots of precedents that we need to look into and to what can happen.
Namunari miyaji shibare. Liberia Nangan Pipare, Transparency International Corre, Agri Sanjinye, Nanganaga Apoya, Eri Nanganma, a yen soya letterka, the Yansada Toyura, Vadure Lansing Yat Hadle Sura Saji Javare, Daha a yeji at Brahma Asima, now Bansai Muo Jivare, Eri Namuna Muo Jibiro, Namabi Male Lote Mare, Namabi Maro, Menega, Yenane the Bawa, Dangwe Ganama, Gomni Rega.
ပိုင်ရှင်ဘသူဆိုတာအတိအကျဖော်ထုတ်စေခဲ့ပါတယ်ဆိုတော့အပြောင်းလဲလုံနိုင်တဲ့အခြေအနေပြည်တွင်းမှာကိုတွေ့ရပါတယ်ဒါမျိုးကိုကြောက်စိမ့်လုပ်ငန်းမှာလဲလုံနိုင်ရမှာပါဒီလိုလိုက်ဘီးရီးယားမှာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအစိုင်းအဝိုင်းအထူးသဖြင့်အမေရိကန်ပြည်ထောင်စုရဲ့အခန့်ကဏ္ဍဘလောက်အရေးပါခဲ့တယ်လဲဘလောက်ထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာရှင
today in Burma.
ရေးကြီးတဲ့ကဏ္ဍကပါဝင်ခဲ့တယ်လို့ထင်ပါတယ်ရှင်။အခုမြန်မာနိုင်ငံမှာလည်းအချိန်အဝါကြီးရဲ့အခန်းကဏ္ဍကပါဝင်နိုင်မယ်လို့ကျွန်မထင်ပါတယ်။ဒါကိုအခုကျင့်သုံးရပါလိမ့်မယ်။ငြိမ်းချမ်းရေးစစ်ဆေးရမှာရောတယံဇာတထုတ်ယူမှုပွင့်လင်းမြင်သာမှုရှိစေဖို့ကိစ္စမှာရောအမေရိကန်ကထိထိရောက်ရောက်ပါဝင်ဆောင်ရွက်ဖို့လိုအပ်ပါတယ်။စောင့်ကြည့်ကြရမှာပါ
။ကြောက်စိမ့်ပြဿနာမှာကျွန်တော်အခုပြောနေတာထုတ်လုပ်ရောင်းချတဲ့ဘက်ကိုပဲပြောနေကြတယ်။ဝယ်ယူတဲ့ဘက်ကိုကျွန်တော်ကြည့်ရအောင်ပါ။ဝယ်ယူတဲ့တရုတ်နိုင်ငံကရောအစုံတစ်ခုထိန်းချုပ်ထားဖို့မသင့်ဘူးလား။ဘယ်လိုပုံစံမျိုးနဲ့ဝယ်ယူသင့်လဲ။ဒါနိုင်ငံတကာဆန်ကြီးဆန်ညွှန်းနဲ့ကိုက်ညီအောင်လိုက်နာဖို့အတွက်ကတရုတ်နိုင်ငံကိုဘယ်လိုဆွဲဆောင်စည်းရုံးနိုင်မယ်ထင်ပါကြခင်ဗျာ
။ Yeah, I mean I think there's a longer term process that needs to happen.
ဟုတ်ကဲ့ဒါရေရှည်မှာလောက်ရမယ်ကိစ္စပါ။တရုတ်ဘက်ကဘာလုပ်သင့်လဲဆိုတာတဖြည်းဖြည်းနဲ့ပြောယူရမှာပါ။နောက်ပြဿနာတရက်ကကြောက်စိမ့်ထုတ်တဲ့ကုမ္ပဏီရန်ရရဆက်ကြီးတွေဝယ်ယူပါတယ်ဒီရန်ရရတွေဟာအနောက်နိုင်ငံကုမ္ပဏီတွေကထုတ်လုပ်တာပါဥပမာအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Caterpillar ကုမ္ပဏီဟာဆိုရင်လေဒီကြောက်စိမ့်တူးတဲ့ရန်ရရတွေအများပြားထုတ်လုပ်ပေးနေပါတယ်ဒီရန်ရရတွေအန်တရယ်မဖြစ်ရအောင်သူတို့ဘာလုပ်နေသလဲအမေရိကန်အစိုးရကတော့စီးမြင့်တွေလုပ်တာတွေ့ရပါတယ်ဒီစီးကန့်တွေဟာ Caterpillar ကုမ္ပဏီကိုအကျုံးဝင်စေသလားအကျုံးမဝင်စေဘူးဆိုရင်ဘာကြောင့်လဲဒါမေးစရာတွေပ
ါနောက်တစ်ခုမေးချင်တာကကျွန်တော်တို့အခုပြောနေကြတာကနောင်ကြောက်စိမ့်ထုတ်လာမဲ့လုပ်ငန်းကိုဘယ်လိုကန့်သတ်ရမလဲဘယ်လိုလုပ်မလဲဆိုတာပြောနေကြတယ်အခုကြောက်စိမ့်ထုတ်လုပ်ခဲ့ပြီးလို့ဒီထုတ်လုပ်မှုရရှိခဲ့တဲ့လက်တဆုပ်စာလူတွေရဲ့လက်ထက်မှာရှိနေပိုင်ဆိုင်မှုနိုင်ငံတကာအငွေစင်းမှာအထားတဲ့
It's a good question. I think it's a question for the new government.
ကျွန်တော်တို့ဒီကိစ္စကိုစပြီးတော့သုတေသနလုပ်တော့ဒါဟာနိုင်ငံတော်လျှို့ဝှက်ချက်တည်းရပါကြောက်စိမ့်တူကွင်းကိုဘယ်ကုမ္ပဏီတွေရထားတယ်လဲဆိုတာတော့လျှို့ဝှက်ကိစ္စဖြစ်နေပါတယ်အခုဘယ်ကုမ္ပဏီတွေလဲဆိုတာ
Global Witness Nene, DC in Canada, Mumananga, Madobi, or Launch Look at Mumananga, Sabi, or Tubian, Elo Tubian, Kama, Dandamuri.
Well, we launched the report in Burma and then we left very soon afterwards.
Do you see in Kanzao, Myanmar, Sato, BB, Jim, Chachime, Jamaro, Piantuala? Damio, Dime, Dema, Lopo, Yeji, Delu, Timare, Birin, Puezi, Myabiaha, Dilo, Loyan, Pietana, Duyavare, Pandara, Jonavare, Jamarua, Nangana, Puezi, Pilu, Akago, the Cho, Yashivare, Didaga, Puezi, Dilo, Lopa, and Guin Yashibo, Luabare, Dahale, Soya, Dinna, Nangana, Taiwanga, Losan, Piame, Kesa, Diaba.
So we've contacted everybody in the report.
Utanshui Midazu are Loma Lemakamau. Dao Jin, a la laga, Pelu, a kaka, beha, sura, kamanai mare. Soyale, a chella de chugu, seize bebare.
Lame soya did dwet, sinkomu di yat pime ego, ujo sanayet, dwisu, mimian cantema, jacara washi. Kuro manepianya, gunai, diagli lang sunikama, ba jowni, sunimalesura nasi in jia alma.
Rashimashi. ဒီကဘွဲမှာနိုင်ရထားတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်အခြေခံဥပဒေအရတမနာဖြစ်ခွင့်မရှိပေမဲ့တမနာထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုရာထူးတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရဲ့အခြေအနေအရဘယ်လိုရာထူးတာ
2392 3855 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
view အရေးတရရဲ့လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းတွေမှာထုတ်လွှင့်ပေးနေပါရယ်။ပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့လူထုတော်အမရဲ့နှစ်တရားပြည့်မွေးနေ့အထိမ်းအမှတ်ဖြစ်အစီအစဉ်တစ်ခုကိုတင်ဆက်ချင်ပါရယ်။2008ခုနှစ်ကကွယ်လွန်သွားခဲ့တဲ့မန္တလေးမြို့ကစာရေးဆရာ၊သတင်းစာဆရာမကြီးလူထုတော်အမရဲ့နှစ်တရားပြည့်မွေးနေ့အခမ်းအနားမန္တလေးမြို့မှာကျင်းပပါရယ်။ဒီလိုမွေးနေ့ရပြည့်အခမ်းအနားကျင်းပနေချိန်ဟာလူထုတော်အမနှစ်ပေါင်းများစွာစောင့်စားခဲ့တဲ့အပြောင်းအလဲနဲ့ငြိမ်းချမ်းရေးရည်မှန်းချက်တွေလက်တွေ့အကောင်အထည်ပေါ်တော့မလားမြုံလင်းချက်တွေမြင်မာနေချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။လူထုတော်အမမကွယ်လွန်ခင်လှပိုင်းအလိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့တဲ့ပြောကြားချက်တချို့ကိုစုစည်းပြီးတော့ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်
။မေမွေးနေ့အနေဖြင့်ငါ62နှစ်ပြည့်မှာကွာ။အဲ့ဒါဘာမှခံအနားနာလောက်တာမရှိပါဘူးကွာနော်နေ့တိုင်းလို့ပါပဲဘုန်းကြီးကြောင့်ဆွန့်ကျင်းမှာပါ
2008ခုနှစ်နိုဝင်ဘာလ28ရက်နေ့လူထုတော်မှာရဲ့60နှစ်ပြည့်မွေးနေ့မတိုင်ခင်တည်းရဲ့လူသူနဲ့ဆက်သွယ်စကားပြောဖြစ်ခဲ့တဲ့အချိန်နောက်နေ့ကြောက်ရွံ့မဲ့သူ့မွေးနေ့အကြောင်းပြောသွားခဲ့တာပါအဲ့ဒီမွေးနေ့ခန္ဓာဟာလူထုတော်မှာတက်ရှိတင်ရှားရှိနေခဲ့တဲ့နောက်ဆုံးမွေးနေ့ခန္ဓာလည်းဖြစ်ပါတယ်သူ့မွေးနေ့ဆိုရင်သူ့ကိုချစ်တဲ့သူသူ့စာရီကိုတန်ဖိုးထားတဲ့သူတွေမန္တလေးမှာစုံတွေ့လေရှိတဲ့ဆင်လာကြောင်းဧည့်သည်ရောစုံမီလားလို့မေးပြခဲ့ပါလေ
ဧည့်သည်ရောက်တဲ့တော့ရောင်ငါမိတ်ဆွေတွေလေမေရလေးအများမေတ္တာစေရနာနဲ့ အခုလိုအသက်ရှည်တယ်လို့ဆိုပြီးမရဝမ်းပါနေပြီးသာဓုခေါ်နေပါတယ
်1915ခုနှစ်နိုဝင်ဘာလ29ရက်နေ့ကမွေးဖွားခဲ့သူမွေးချင်းဆယ်နှစ်ယောက်ထဲကစတုထသမီးငင်းနမယ်အမလူထုတော်မဟာဗုဒ္ဓသာသနာနဂဟကျောင်းအမျိုးသမီးနေရှင်ရဲ့ကျောင်း ABM American Baptist Mission School မန္တလေးဘုအမျိုးသားကျောင်းနဲ့မန္တလေးဥပိ္ပစာကောလိပ်တွေမှာငယ်စဉ်ကပညာစီပူခဲ့သူပါ1936ခုနှစ်ရန်ကုန်တက္ကသိုလ်မှာကျောင်းတက်ခဲ့တဲ့အချိန်ဒုတိယကျောင်းသားသပိတ်ကြီးမှာပါဝင်ရင်းနေချက်ဆန့်ကျင်ရေးအမျိုးသားလွတ်မြောက်ရေးတိုက်ပွဲတွေကြားအင်းရဆောင်သဟာရနဲ့စာဖတ်အသင်တွင်းမှုအမသပိတ်မောက်ကျောင်းသူအမရဲလို့လူသိများလာခဲ့ပါတယ်ဒေါ်မာနဲ့ပတ်သက်လို့2013ခုနှစ်ကကွယ်လွန်ခဲ့တဲ့စာရေးဆရာကဗျာဆရာကြီးတကုံတာယာကအခုလိုပြောခဲ့ဘူးပါတယ်
1935-36ပေါ့လေကျောင်းသားတပိတ်အဲ့ဒီမှာစတင်ပြီးတော့ဒေါ်မာကိုကျွန်တော်မြင်ဘူးလားအဲ့ဒီအချိန်တုန်းကကျွန်တော်ဆယ်ဆန်းကျောင်းသားကိုရှိပါသေးတယ်ဂျူလီဟောမှာကျင်းပါတယ်ဗမာနိုင်ငံလုံးဆရာတော်မများတပ်မကဖွဲ့စည်းတဲ့နေရာကဒေါ်မာအစိုးတရတင်တယ်အဲ့ဒါစတူတူလာပဲ
1938ခုနှစ်မှာမော်ရစ်ကောလိပ်စီးတဲ့ Trials in Burma ကိုမြန်မာပြည်တွင်ဆစ်ဆီးခဲ့သောမူခင်များဆိုတဲ့ခေါင်းစဉ်နဲ့ဒေါ်မာဘာသာပြန်ခဲ့ပါတယ်။1939ခုနှစ်မှာကြီးပွားရေးလူထုဦးလာနဲ့လက်ထပ်ခဲ့ပြီးတဲ့နောက် 1945 ခုနှစ်လူထုဂျာနယ်ထုတ်ဝေတဲ့အခါလက်ထောက်အက်ဒီတာနောက် 1946 ခုနှစ်လူထုသတင်းစာထုတ်ဝေတဲ့အခါမှာအက်ဒီတာအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။သတင်းစာဆရာစာရေးဆရာတယောက်အနေနဲ့အစိုးရအုပ်ချုပ်သူဆက်ဆက်ရဲ့ညှိုးညင်းတွေခံခဲ့ရသလိုခင်မွေးဖြစ်သူလူထုဦးလာပုံမှန်ငါးနဲ့ဖန်ခံခဲ့ရတဲ့ချိန်ဒီမှာလဲလူထုသတင်းစာခေါင်းကြီးတွေကိုတာဝန်ယူရေးသားခဲ့ပါတယ
်။မေလို့ခေတ္တကလေပြည်သူတွေဘက်ကယက်တည်တဲ့သတင်းစာမှန်ရင်နော်ပြည်သူတွေမှာဘာဖြစ်နေသလဲဘာတွေလိုအပ်နေသလဲဘာတွေခံစားနေရသလဲအဲ့ဒါတွေကိုအကုန်လုံးဖော်ထုတ်ရေးသားခွင့်ရှိတယ်ပြီးတော့ဘယ်လိုလုပ်ပေးပါနော်ဘယ်လိုဆောင်ရွက်ပေးပါဆိုတာလဲအကြံဉာဏ်ပေးခွင့်ရှိတယ်အခုဒါမျိုးတွေဒီလိုမှမရပဲ
လူထုသတင်းစာတိုက်ရဲ့သမိုင်းကြောင်းတွေကပဲလူထုတော်အမတို့မိသားစုသမိုင်းမန္တလေးရဲ့သတင်းစာသမိုင်းနဲ့အမျိုးသားလူမျိုးရေးငြိမ်းချမ်းရေးလှုပ်ရှားမှုသမိုင်းလို့ခိုင်နိုင်ပြောကြတာတွေရှိပါတယ်1949ခုနှစ်ကဆိုရင်လူထုသတင်းစာနဲ့ကြီးပွားရေးပုံနှိပ်ဆက်တွေရှိတဲ့အဆောက်အုံကိုဖောက်ခွဲတိုက်ခိုက်ခံခဲ့ရဘူးပါတယ်ခေပုံးဖြစ်သူအပြင်သူကိုယ်တိုင်လည်းထိန်းသိမ်းခံခဲ့ရတာတွေရှိသလိုသတင်းစာတိုက်ချိတ်ပိတ်ခံခဲ့ရတာတွေပမာဘီကွန်မြူနီပါတီကိုတော့ခုခဲ့တဲ့အကြီးဆုံးသားကုဆိုးဝင်တော်ထဲမှာပဲကွယ်လွန်သွားခဲ့တဲ့တမိုင်းချောင်းတွေလည်းရှိခဲ့ပါတယ်။မြမပြည်လွတ်လပ်ရေးရပြီးခီးချမ်းမှာမိသားစုတွေကွယ်ကွယ်ပြားပြားဖြစ်ခဲ့ပေမဲ့ခန္ဓာရည်အပြည့်နဲ့မမမမရက်ခဲ့သူအဖြစ်ဂုံပြုတ်ခံခဲ့ရတဲ့စာရေးဆရာသတင်းစာဆရာမျိုးသမီးကြီးကိုသူ့ဘဝမှာဘယ်အချိန်တွေပျော်ခဲ့ဘူးသလဲလို့မေးကြည့်မိပါတယ
်။မပြန်စဉ်းစားကြည့်တော့လေကိုယ်တွေကထုံနေတော့မှမြန်တယ်စိတ်ချမ်းသာလားမပြောလားဘူ
း1964ခုနှစ်မှာပြည်သူ့ချစ်သောနုပညာသင်များစာအုပ်နဲ့စာပေပိမှန်နုပညာစာပေစုကိုလူထုတော်မှရရှိခဲ့ပါတယ်သတင်းစာဆီယာမဒီဦးအနေနဲ့ဆိုဗီယက်ရုရှားချက်ကိုစလိုဗက်ကီးယားအရှေ့ဂျာမနီတရုတ်နိုင်ငံတွေကိုတွားရောက်လေ့လာခဲ့ဘူးပါတယ်ဆိုရှယ်လစ်တိုင်းပြည်များသို့ဆိုတဲ့စာအုပ်မျိုးအပြင်အဲဂါစနိုရေးသားတဲ့ The Other Side of the River ကိုဘဝချင်းမတူသည့်တရုတ်ပြည်ဆိုပြီးပါပါပြန်ခဲ့တာဒီရွှေတောင်းတောင်ဆောင်းပါးတွေနဲ့ဆရာကြီးသခင်ကိုရောမိုင်းစာအုပ်ထုတ်ဝေခဲ့တာရတနာဘုံမန္တလေးကျမတို့မန္တလေးဆိုတဲ့စာအုပ်မျိုးတွေထိုင်ဝိထုတို့တွေနိုင်ငံတကာဆောင်းပါးတွေအများပြားရေးခဲ့ပါတယ်ဒေါ်မာသတင်းစာဆရာမကြီးတယောက်အနေနဲ့တိုးတက်တဲ့နိုင်ငံရေးယူဆရှိသူလူထုဘက်ကရက်တည်ပြီးအတိုက်အခံဖြစ်အမြဲတစေရက်တည်ခဲ့သူလို့သူနဲ့နီးစပ်သူတွေပြောလို့ရှိပါတယ်1958ခုနှစ်ကဆိုရင်ခင်မွေးဖြစ်သူလူတူဦးလာတားကိုငိမ့်ချမ်းတို့နဲ့တစ်ချိန်တည်းသူကိုယ်တိုင်တနစ်ကျော်အထင်းသိမ်းခံခဲ့ရဘူးပါလေ။အာရာဘိုင်ဒီဘက်ကလုံမချခဲ့တဲ့အတွက်သူ့စာတွေကိုပိတ်ပင်ဖြတ်တောက်တာဓာတ်ပစ်တာတွေအချင်းချင်းခံခဲ့ရဘူးပါလေ။သူမကွယ်လွန်ခင်လာပိုင်းလူ2009ခုနှစ်နိုဝင်ဘာလဝန်းကျင်ကမြန်မာနိုင်ငံဆိုရတုတ်သတင်းစာတွေမှာသူ့ကိုဝေဖန်ထိုးတက်တဲ့ဆောင်းပါးတချို့ဖော်ပြနေခဲ့တဲ့အချိန်မှာအဲ့ဒီအချိန်ကစေဆိုးရကိုဝေဖန်သူတွေနှိစေထောင်တန်းတွေကြားခံခဲ့ရတဲ့အချိန်မို့သူ့ကိုဘာကြောင့်မဖမ်းဘူးလို့ထင်သလဲအထင်းသိမ်းခံရမှာကိုမစိုးရိမ်ဘူးလားလို့မေးချင်မိပါတယ
်။ပြောနိုင်ဦးပါမလားဒါပေမဲ့မရပြက်ကကြီးလာရောလားဒီကလေတော့မှသွားနိုင်လားနိုင်တော့မှမရှိတော့ပဲအဲ့ဒီတော့မဖမ်းမှထင်တာပဲ
။ကြပြားဆရာမောင်သေးခိုင်ကတော့ အမေဟာပင်လေပါလူလူကတော့လော်ခတ်နေတဲ့လေတွေပါလို့ပြည်သူချစ်တော်တရားကောင်းကဗျာမှာတင်စားခဲ့ဘူးပါလေနိုင်ငံရေးခီးချက်မှာတားသေးလင်းဆုံးခဲ့ပေမဲ့ဘဝကိုရှုံးမပေးခဲ့သူယုံကြည်ရဖို့ခိုင်ခိုင်မာမာရပ်တည်သူတယောက်ဖြစ်တခြားကဗျာဆရာကြီးစာရေးဆရာတွေကလည်းဒေါ်အမောင်ကိုခုံပြုခဲ့ပါလေဒါပေမဲ့လည်းမိသားစုဘဝတွေကွဲကွဲပြားပြားနှိမ့်ရှိထောင်တန်းတွေနဲ့ပေးဆက်မှုတွေတက်တဲ့ဆယ်စုနှစ်ချီဖြတ်တန်းခဲ့တဲ့ဒီမိုကရေစီခီးမှာမြန်မာပြည်အတွက်မျှော်လင့်ချက်ရှိပါသေးသလားဆိုပြီးသူမကွယ်လွန်ငယ်လာပိုင်းလူကမေးချင်မိပါလေ
ကောင်းပဲကတော့မမျှော်လင့်နဲ့မေတို့တစ်ခုပြောင်းလဲတော့ဖြစ်ခံနေပြီလို့လေဒါပေမဲ့အဲ့ဒီဟာဒီတိုင်းတိုင်းကြီးတော့ဖြစ်လာမှာမဟုတ်ဘူးဒါလောက်ကြရအောင်ပါပဲအဲ့တော့ဒုဗမာတွေအချင်းချင်းနော်နားလည်းမှုနဲ့လက်တွဲပြီးတော့တယောက်တယောက်သိကြီးခံပြီးတော့
တခါကလူလူတော်မှပြောခဲ့ဘူးတဲ့စကားတွေပါ2008ခုနှစ်ဧပြီလ9ရက်အသက်93နှစ်အရွယ်မှာလူလူတော်မှကွယ်လွန်ခဲ့ပါလေသူချစ်တဲ့မန္တလေးသူတံပိုးထားခဲ့တဲ့စားပေးသူမျှော်လင့်ခဲ့တဲ့မြန်မာပြည်ရဲ့အနာဂတ်အားလုံးကိုဆွန့်သွားခဲ့ပါလေမန္တလေးရဲ့ယဉ်ကျေးမှုခံတဲ့တံပိုးထားမှုတတိုင်းကြီးတစ်ချက်ပြိုကျသွားခဲ့တဲ့အချိန်လို့တောင်ကဗျာဆရာတချို့ကခိုင်နှိုင်းတင်စားခဲ့ပါလေအခုသူရဲ့မွေးနေ့နှစ်တရာပြည့်ခမ်းနားကြီးကျင်းပနေပါတယ်သူနှစ်ပေါင်းများစွာဆောင်စားခဲ့တဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အပြောင်းအလဲတွေမြန်မာပြည်အတွက်တကယ်ပေါ်လာလိမ့်မလားမျှော်လင့်ချက်တွေမြန်မာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ခင်ဗျာ
လူထုတော်အမရဲ့မွေးနေ့နှစ်တရာပြည့်ခမ်းနားအဖြစ်ကိုသိန်းထိုက်ဦးကစူးစီးတင်ဆက်သွားတာပါရှင် VOA ကနေကဏ္ဍပေါင်းစုံကိုထုတ်လင်းပေးနေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939333999လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်နောက်နှစ်နိုင်ကြာည9နိုင်အစီအစဉ်မှာတော့နောက်ဆုံးရသတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါသေးတယ်ရှင် VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံက IS စစ်သွေးကြွတွေနဲ့တခြားအစွန်းရောက်အုပ်စုတွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုဖလှယ်သွားဖို့ရုရှားသမ္မတပူဗလာဒီမီယာပူတင်နဲ့သဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပါရယ်ဒီသဘောတူညီချက်ကြောင့်လေကြောင်းတိုက်ခိုက်မှုတွေလုပ်ရမှာပိုထီအောင်နိုင်ပါတယ်ဘသူတွေကိုပြစ်မှတ်ထားတိုက်ခိုက်မလဲဘသူတွေကိုအန္တရာယ်မရှိအောင်လုပ်မလဲဆိုတာနဲ့ပတ်သက်လို့အချက်အလက်တွေဖလှယ်သွားမှာဖြစ်တယ်လို့ကြာသပတေးနေ့ကရုရှားသမ္မတပူတင်နဲ့မော်စကိုမှာတွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအော်လန်ကပြောသွားတာပါအရေးကြီးတာကတော့ IS တွေလိုအကြမ်းဖက်သမားတွေကိုတိုက်ခိုက်ပြီးဒီအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့ဝင်တွေကိုတော့မတိုက်ခိုက်မိဖို့အတွက်သဘောတူညီခဲ့ကြတာလို့သမ္မတဝန်ထမ်းကပြောပါရယ်နိုင်ငံပေါ်ကျန်းဖက်တိုက်ခိုက်ဖို့ကြံစီရဲဆိုတဲ့တန်တရားနဲ့မနေ့ကဖမ်းဆီးထားတဲ့မျိုးသားနှစ်ဦးကိုဂျာမနီရဲတွေကဒီကနေ့မှပြန်လွှတ်ပေးလိုက်ပါရယ်အစ္စလမ်ယဉ်ကျေးမှုစင်တာကိုဝင်ရောက်စီးနှင်ပြီးနောက်ဘာလင်မြို့အပြင်ဘက်မှာအဲ့ဒီလူနှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးသူတို့ကိုဆက်ဖမ်းထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိတာကြောင့်ရဲတွေကဒီကနေ့မှပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့မီဒီယာတွေကပြောကြားခဲ့ပါရယ်Roman Catholic ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကလူမျိုးနွယ်စုအလိုက်ဆွဲထားမှုကိုရှောင်ကျဉ်ဖို့နဲ့အစဉ်စဉ်စားစားရွေးချယ်မှုပြုလုပ်ဖို့ကညာလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။တောင်းနဲ့ချီတဲ့ငယ်ရွယ်သူ African လူငယ်တွေကိုကညာနိုင်ငံကကဆာရနီအားကစားရုံမှာပုပ်ယဟန်မင်းကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။2013ခုနှစ်အတွင်းစံစားဖြတ်သိမ်းရေးဆန္ဒပြတောင်းဆိုခဲ့တဲ့လူခွင့်လှုပ်ရှားသူ3ဦးကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။ Gong Fengxian ကိုထောင်နဲ့6နှစ်ချမှတ်ခဲ့တဲ့အပေါ်အန်အော်ဒေါ်သာထွက်မိရဲ့လို့သူ့ရဲ့ရှေ့နေဇော်လီကပြောပါရယ်ဒါအပြင်သူ့အမှုတွေကိုဒီကနေ့အမှုမစစ်ခင်လေးမှာတခြားရာဇဝတ်မှုတွေနဲ့ထပ်ပြီးတော့ဆွဲချက်တင်ခဲ့တယ်လို့လည်းသူကပြောပါရယ်စကိုင်းတိုင်းမုံရမြို့နယ်အနောက်မြောက်ဖက်52ကီလိုမီတာကွာဝေးမှာ5.5ပြင်းအားရှိတဲ့ငလျင်ဒီကနေ့မနက်အစောပိုင်းကလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းထွာရေးဌာနကထုတ်ပြန်ပါရယ်မြေအောက် 22.42 ကီလိုမီတာကိုဗဟိုပြုပြီးဒေသစံတော်ချိန်မနက်တနာရီခွဲလောက်မှာလှုပ်ခတ်သွားတာဖြစ်ပါရယ်ခင်ဗျာ
ထောက်ကြားနေနောက်ဆုံးရသတင်းချင်းချစ်ကိုကိုအောင်ကပြောပြပေးခဲ့တာပါရှင်ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Spiner ဖြစ်ပါတယ် VOA American အတန်းညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိလိုင်းတိုမီတာ 7.25 ရိုးကနေအတန်းလွှင့်ပေးခဲ့တာပါဒီကနေ့ည 9:10 ထိထုတ်လွှင့်မဲ့စီစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောတာရှင်များနဲ့တကောက်မြန်မာပြည်သူပြည်သားအပေါင်းကျေးမွန်ရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန်းလောပါ
This program has come to you from the Voice of America, Washington.